အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့အိန္ဒိယမြန်မာနယ်စပ်တည်နေရေးနယ်ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။အိန္ဒိယကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့နယ်စပ်ဒေသအပူပေါင်းစစ်ဆေးရေးကမြန်မာတပ်မတော်ရဲ့မူဝါဒအရနယ်စပ်တည်နေအေဂျင့်ရဲ့အတွက်ဆောင်ရွက်တာဖြစ်တဲ့အကြောင်းတပ်မတော်ပြောခွင့်ရကဆိုပါတယ်။တပ်မတော်ကနယ်မြေရှင်းလင်းဆောင်ရွက်ရမှာ NSCN ကလို့ခေါ်တဲ့နာဂလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေကိုလည်းဖမ်းဆီးတရားစွဲဆိုတာတွေရှိနေပေမဲ့နာဂဒေသအတွင်းမှာစီးရီးတင်းမာတာတွေမတွေ့ရဘဲနဲ့နီးနီးကြဲကြဲဖြေရှင်းမယ်လို့ပြောနေတဲ့အကြောင်းနာဂလွတ်တော်ကိုယ်စားလှယ်ကပြောလိုက်ပါတယ်ပြည်စုံကတော့ view in မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြပို့ထားပါတယ
်ဟုတ်ကဲ့ဒီအပိုင်းအတွင်းအိန္ဒိယနိုင်ငံတို့သတင်းစာတွေမှာအိန္ဒိယနဲ့မြန်မာတပ်တွေပူးပေါင်းပြီးအိန္ဒိယနိုင်ငံကမနီပူကတဲ့အာတန်နဲ့နာဂလက်နက်ကိုင်တွေကိုရှင်းလင်းတဲ့ Operation Sunrise ဒုတိယအဆင့်ကိုဆောင်ရွက်နေကြောင်းနဲ့ဒီစစ်စင်ရေးပထမအဆင့်မှာ AA ခေါ်ရခိုင်လက်နက်ကိုင်အဖွဲ့တွေကိုပြစ်မှတ်ထားဆောင်ရွက်ခဲ့ကြောင်းအိန္ဒိယကာကွယ်ရေးဝန်ကြီးဌာနကသတင်းရင်းမြစ်ကိုကိုးကားပြီးဖော်ပြခဲ့ကြပါတယ်အိန္ဒိယမြန်မာနယ်စပ်နယ်မြေရှင်းလင်းရေးဆောင်ရွက်ခဲ့တာနဲ့ပတ်သက်ပြီးတမရော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းမှဗိုလ်မှူးချုပ်ဇော်မင်းထွန်းကသူတို့ရဲ့ရည်တည်ချက်ကိုအခုလိုပြောပါတယ်
။အဲအဲ့မှာဆောင်ရွက်တဲ့အခါမှာတော့ကျွန်တော်ဟိုမြန်မာတမရော်အနေနဲ့ပဲဆောင်ရွက်ကြဖြစ်ပါတယ်။နောက်တော့အိန္ဒိယနဲ့ကျွန်တော်တို့ကတော့အိန္ဒိယနဲ့ကျွန်တော်တို့မကဘောကျန်တဲ့နိုင်ငံတွေတော့အိန္ဒိယချင်းနိုင်ငံတွေကတော့ဒေသဆိုင်ရာလုံခြုံရေးစုစည်းပွဲတွေနယ်စပ်ဒေသလုံခြုံရေးအစီအစဉ်စုစည်းပွဲတွေလမ်းပြစုစည်းပွဲတွေအားရတော့တင်ကိုပုံမှန်ပြုလုပ်နေကြဖြစ်ပါတယ်ဗျ။ကျွန်တော်ရဲ့ဘူဝါဒကလည်းပြောထားပြီးသားအိန္ဒိယနိုင်ငံနေနဲ့ကျွန်တော်တို့ဆောင်ရွက်နေရတော့သူတို့ဟိုကတ်မာစီတဲ့စံကျင်တဲ့အဖွဲ့အစည်းတွေပေါ့အဲသူတို့ရဲ့စံကျင်တဲ့အဖွဲ့အစည်းတွေကျွန်တော်တို့နိုင်ငံထဲမှာတော့လက်ခံမှာမဟုတ်ဘူးကျွန်တော်ရဲ့ဘူဝါဒအတိုင်းပဲအိန္ဒိယအနေနဲ့လည်းဒီလိုဘူဝါဒမျိုးပဲရှိပါတယ်အဓိကတော့နိုင်ငံနယ်စပ်ဒေသတွင်းအခြေအနေပါ
ဒီနှစ်ဇန်နဝါရီလကုန်ပိုင်းကစကိုင်းတိုင်းအထက်ပိုင်းနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသနမ်မြို့မြို့နယ်တကားရွာအနီးက NSCNK ခေါ်နာဂအမျိုးသားဆိုရှယ်လစ်ကောင်စီဌာနချုပ်မှအိန္ဒိယနိုင်ငံကလက်နက်ကိုင်အဖွဲ့တွေခုအောင်းနေတာကြောင့်နယ်မြေရှင်းလင်းရေးဆောင်ရွက်ခဲ့ကြောင်းနဲ့ဒီလိုရှင်းလင်းရမှာလူနဲ့လက်နက်ခဲယမ်းမီးကြောက်တွေဖမ်းဆီးရမိကြောင်းတမရော်ကသတင်းထုတ်ပြန်ခဲ့ပါတယ်တချိန်တည်းမှာပဲတိုင်းဒေသကြီးအဆင့်အပြည့်ခက်ရက်စဲထားတဲ့ NSCNK အဖွဲ့ကခေါင်းဆောင်တွေကိုလည်းမလအတွင်းမှာမတရားသိမ်းအဥပဒေစက်ခွန်တင့်နဲ့ဖမ်းဆီးတရားစွဲဆိုခဲ့ပါတဲ့ဒီလိုဖမ်းဆီးလိုက်တာကြောင့်ဒေသခံပြည်သူတွေကအပြည့်ရစာချုပ်ပြက်ပြားပြီးဒေသတွင်းမှာတိုက်ပွဲတွေပြန်ဖြစ်မှာကိုစိုးရိမ်ခဲ့ကြပါတယ်ဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့နယ်မြေတည်ငြိမ်မှုပြက်ပြားတာဟာတစ်ဖက်အဖွဲ့အစည်းပေါ်မှာမူတည်မှာဖြစ်ကြောင်းနဲ့သူတို့ကိုအရေးယူရတဲ့အခြေအနေကိုအခုလိုဆက်လက်ပြောဆိုပါတယ်
အဲ့ဒါကြီးတော့ဘလို့ပေါ်မှာပဲမူတည်နေတာ။ဒါပြီးတော့ကျွန်တော်ကကျွန်တော်တို့ဆောင်ရွက်နေတာအဓိကတော့အဲ့ပိုင်းတဲ့ချုပ်ကြော်ထားတဲ့အပေါ်မှာချိုးဖောက်လို့ပဲ။ချိုးဖောက်လို့ပဲဆိုတော့ကျွန်တော်တို့အရင်ကအဲ့ဒေတာမှာကျွန်တော်တို့ပိုင်းတဲ့ချုပ်ကြော်ချုပ်ကိုပြီးနောက်ပိုင်းကမှဖြစ်ခဲ့တာမရှိဘူး။အတို့တော့တစ်ဖက်နိုင်ငံရဲ့ကောင်းမြတ်သူ့အဖွဲ့အစည်းကိုလက်ခံထားတဲ့ပြည်စနဲ့ပတ်သက်ပြီးဒါ NCA ထဲမှာလည်းချိုးဖောက်တာပဲ။ NCA မထူရသေးဘူးမယ့် NCA ထဲမှာပါတယ်ပေါ့။ဒီကပိုင်းတဲ့ခြေထဲမှာလည်းကျွန်တော်တို့တော်တော်များများရှိနေတာအဲဒါလိုချိုးပေါက်တဲ့ဟာကိုတော့ကျွန်တော်တို့ကဒါဟိုသိလူရှိနေလို့မရပါဘူးဗျ
။နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေတာကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမင်းနိုင်ကတော့လက်ရှိအခြေအနေအပေါ်မှာအခုလိုတုံ့သက်ထားပါတယ်
။ကျွန်တော်တို့နေသားတော့နာဂတွေကတော့ဒီလိုငင်းချိုင်းနေပဲသွားမှတင်တာဒီပြစ်တာခတ်တာတော့ဒီလိုနဲ့သူတို့မဖြစ်ရှင်းတော့ဘူးတင်တယ်ဒီလိုပဲနားလည်ထားတယ်ဗျာ။ဒါပေါ်လဲဟာဖြစ်တဲ့ဆိုတဲ့နေရာလဲကျွန်တော်တို့ကမကြားရဘူး။အဲ့တကားတည်းမှာတော့ဒီလူတို့ကတော့လည်းအခက်ခဲရှိနေဆိုတာဟောပေါ့ဒီခန္ဒီဘက်ကတက်တဲ့ဟာတွေပြီးတော့ဟိုဒီနိုင်ရှင်မယားဘက်ကဝင်နေလားကြောင့်လည်းတက်နေတော့ဟောတော့လာတော့လည်းအခက်ခဲတော့မှာပြီးတော့ဟောစာရေးလည်းလည်းအခက်ခဲတော့ဖြစ်နေတယ်တကားကွန်ပေါ့နော်အဲကျန်တဲ့ကွန်တွေကတော့လွတ်လွတ်လပ်လပ်ဟောတော့လို့ရပါလေဗျာ
NSCNK ခေါ်နာဂအမျိုးသားဆိုရှယ်လစ်ကောင်စီဟာ2021ခုနှစ်ကတိုင်းဒေသကြီးအဆင့်အပြည့်အစုံချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပြီးဒီနှစ်စပိုင်းက NSCNK ဌာနချုပ်ဒေသကိုတက်မရော်ကရှင်းလင်းစဉ်ဖမ်းဆီးခဲ့တဲ့ကသဲနဲ့အာတန်လက်နက်ကိုင်အဖွဲ့ဝင်24ယောက်ကိုခန္ဒီမြို့နယ်တရားရုံးကမေလ15ရက်နေ့ကစက်ခွန်တင့်နဲ့ထောင်ဒဏ်2နှစ်စီချမှတ်ခဲ့ပါတယ်